ီတော်စုအစိုးရတပ်မတော်နဲ့လက်နက်ကိုင်အဖွဲ့တွေကြားခွဲမထွက်ရေးနဲ့တပ်တွေပေါင်းစည်းရေးကိစ္စတွေညှိနှိုင်းမရတာကြောင့်ဒီနေ့ကြော်ကြာရှင်းမဆက်နိုင်ဖြစ်နေတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေအောင်မြင်လာရေးအတွက်အဓိကအချက်ဟာယုံကြည်မှုတည်ဆောက်ရေးဖြစ်တယ်လို့တိုင်းရင်းသားတွေဘက်ကပြောပါတယ်အပြည့်ရဲ့သဘောတူချက်တွေအားလုံးပါဝင်လက်မှတ်ထိုးနိုင်ရေးကြိုးပမ်းနေတဲ့အချိန်ထဲမှာပဲ၄ချိန်မြောက်27ရာစုပြည်လုံးညီလာခံကျင်းပနိုင်မှုအတွက်လည်းအစိုးရနဲ့အပြည့်ရဲ့လက်နက်ကိုင်အဖွဲ့တွေကြိုးပမ်းနေကြပါတယ်အပြည့်အစုံကိုမတ်တင်ကြီးထိုက်ကတင်ပြပေးပါမယ
်အပြည့်ရဲ့ထားတဲ့လက်နက်ကိုင်စဲပွဲနဲ့အစိုးရတို့ဒီကနေ့ဗုဒ္ဓဟူးနေ့မှာတနင်္ဂနွေလုံးအပြည့်ရဲ့သဘောတူညီချက်ပူရဲအကောင့်ထဲဖော်ရေးကိုဆွေးနွေးကြပါမယ်GICM လို့ခေါ်တဲ့ဒီဆွေးနွေးပွဲမှာတော့27ရာစုပင်လုံညီလာခံကျင်းပဖို့ဒီညီလာခံမှာဆွေးနွေးမယ့်အကြောင်းအရာတွေကိုညှိကြမှာပါအပြည့်ရတိုင်းရင်သားလက်နက်ကိုင်ဆဲပွဲရဲ့ဥဆောင်အဖွဲ့ယာယီဥက္ကဋ္ဌရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS ရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်စစ်ကတော့ဒီနှစ်ထဲ27ရာစုပင်လုံညီလာခံကျင်းပဖို့ရည်မှန်းထားတဲ့အကြောင်းပြောပါတယ်
ထက်ကောင်တဲ့ညတဲ့တော့ဒီအောင်ဆုံးညီကလေးဒီလာခံတဲ့ရာစုပြီးတော့သံဃာအစီအဝေးကိုရင်းပါသွားနိုင်ရေတို့ပန်းဆောင်ရွက်ရမှာဖြစ်ပါတယ်
တနှစ်ကြာကြာရှင်းမဆက်နိုင်ဖြစ်နေတဲ့ငင်းချင်ရေးဆွေးနွေးပွဲဒီမှာတိုးတက်ဖြစ်ထွန်းမှုရဖို့ကနှစ်ဖက်ကြားယုံကြည်မှုတည်ဆောက်ရေးဖြစ်တယ်လို့ထောက်ပြသူကတော့ရှမ်းပြည်နယ်မိုင်းရှုမြို့နယ်ကိုစားပြု1990ရွေးကောက်ပွဲကလွှတ်တော်အမှတ်ဖြစ်ရွေးချယ်ခံရသူဆိုင်ဝင်းဖေဖြစ်ပါတယ
်ဒီနေရာမှာရောက်နေတဲ့ဒုက္ခတွေကိုပြန်နိုင်ရေးနောက်ပြီးတော့သူတို့ရွာသူတို့ရသူတို့ရွာပြန်နိုင်ရေးသူတို့ရသူတို့ရွာမှာရှိနေတဲ့မိုင်းတွေရှင်းထုတ်ရေးသာဖြစ်မော်နော်အသေးစိတ်ကြီးအများကြီးလုပ်เสียရှိပါတယ်ခင်ဗျအဲ့ဒါမျိုးတွေလုပ်နိုင်မယ်ဆိုလို့ရှိရင်တိုင်းပြည်ကလည်းအများကြီးအကျိုးရှိမယ်တို့ဟိုကျွန်တော်တို့ဒီမျိုးစုတွေကြားထဲမှာလည်းပဲဘုံအစိုးရနဲ့အများကြီးပြည်လည်မှုရလာမယ်လို့ကျွန်တော်ထင်ပါတယ်ခင်ဗ
ျတနိုင်ငံလုံးငြိမ်းချမ်းရေးစတင်ညှိနှိုင်းမှုတွေအတွင်းတက်မတော်ဘက်ကလက်ရောပေးခဲ့ပြီးမယ်လဲနောက်ပိုင်းမှာလက်နက်ကင်အဖွဲ့တွေပိုပြီးနေမြေချက်လာတာမျိုးလက်နက်ကင်အဖွဲ့အစ်တွေပေါ်လာတာမျိုးတွေကိုလည်းစစ်တပ်ဘက်ကမကြာခဏဆိုသလိုထောက်ပြနေတာပါဒီအချိန်မှာတမရော်ဘက်ကတိုင်းရင်းသားလက်နက်ကင်တွေအပေါ်စိတ်ချယုံကြည်မှုပိုပြီးတော့ခိုင်မာလာစေဖို့အခြေအနေရောရှိပါသလား
လက်နက်ကင်မှပဲလူလိုသူလိုစကားပြောချင်းခါရတဲ့ဆိုတော့အတွေးခေါ်ဝင်သွားကြပြီလေညာအဲ့ဒီခါကျတော့လက်နက်ကင်တမျိုးကြီးတမျိုးပေါ်လာတော့တာပေါ့ဒီမိုကရေစီအခွင့်အရေးလူမျိုးစုအခွင့်အရေးနော်collective rights ကိုရဖို့အတွက်စူးစမ်းတဲ့နေရာမှာငင်းကြနဲ့လမ်းပေါက်များဖွင့်ထားတဲ့လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
တနင်္ဂနွေလုံးအပြစ်ခတ်ရစဲရေး NCA စာချုပ်လက်မှတ်ထိုးထားတဲ့ကရင်လက်နက်ကိုင်အဖွဲ့ KNU နောက်မွန်ပြည်သက်ပါတီ MNSP တို့နဲ့တမတော်ကြားလက်တလောစစ်ရေးပြည်ပခါရှိနေပါတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအဖြစ်နဲ့ငင်းကြန်ရေးဆွေးနွေးပွဲမတက်နိုင်သေးတဲ့လက်ရှိစစ်ရေးတင်းမာနေတဲ့ရခိုင်လက်နက်ကင်တပ် AA တောင်ပလောင်လက်နက်ကင်တပ် TNLA ကိုကံလက်နက်ကင်တပ် MNDAA တို့ရဲ့အလားအလာကလည်းရှင်းရှင်းလင်းလင်းမရှိသေးပါဘူးရှင်